တင်းငင်ွေညအတွက် VOA မြန်မာပိုင်းရဲ့သတင်းတွေကိုကျွန်တော်ဇွန်ဝင်းလိုင်ကဆက်ပြီးကြီးညာပေးတော့ပါမယ်ခင်ဗျာယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီဟာ G7 ဆက်မှုထိပ်သီး9နိုင်ငံကခေါင်းဆောင်နေတဲ့ဒီကနေ့တင်းငင်ွေနေ့မှာအွန်လိုင်းကတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်ဖေဖော်ဝါရီလကစလို့ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်နေတာကိုခုခံတွန်းလှန်နေတဲ့ယူကရိန်းကိုထောက်ခံကြောင်းပြသတဲ့အနေနဲ့ဗြိတိန်ကနေဒါပြင်သစ်အီတလီဂျပန်ဂျာမနီနဲ့အမေရိကန်ပြည်ထောင်စုတို့ပါဝင်တဲ့G7 နိုင်ငံတွေကခေါင်းဆောင်တွေဟာယူကရိန်းသမ္မတနဲ့အခုလိုအွန်လိုင်းကတွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။ယူကရိန်းအတွက်စစ်ရေးအကူအညီအဖြစ် G7 နိုင်ငံတွေကဒေါ်လာဘီလီယံပေါင်းများစွာကူညီပေးဖို့ကတိပြုထားကြပါတယ်။ဒီကနေ့ပြုလုပ်တဲ့တွေ့ဆုံမှုဟာရုရှားကနာဇီတွေကိုအောင်ပွဲခံလိုက်တဲ့89ကြိမ်မြောက်အောင်ပွဲနေ့မတိုင်ခင်တရက်အလိုမှာပြုလုပ်တာလည်းဖြစ်ပါတယ်။ဒီအားလိုက်ရကိုရုရှားနိုင်ငံတွန်းချစ်တက်ပွဲတွေပြုလုပ်ကျင်းပလေရှိပါတယ်။မနေ့ပြန်တနင်္လာနေ့မှာပြုလုပ်မယ့်အောင်ပွဲနေ့မတိုင်ခင်ရုရှားတို့ကယူကရိန်းအပေါ်ထိုးစစ်ဆင်တိုက်ခိုက်မှုတွေအရှင်းမြင့်လှုပ်ဆောင်နိုင်ကြောင်းယူကရိန်းအာဏာပိုင်တွေကပြည်သူတွေကိုသတိပေးချက်ထုတ်ပြန်ထားပါတယ်။ဒီအတောတွင်ယူကရိန်းနိုင်ငံလူဂန်စ်ဒေသအတွင်းစစ်ဘေးရှောင်သူတွေခိုလုံနေတဲ့စာတင်ကြောင်းကိုလေကြောင်းကတိုက်ခိုက်ခံလိုက်ရတဲ့အတွက်အနည်းဆုံးလူ60လောက်သေဆုံးနိုင်ကြောင်းအဲ့ဒီဒေသရဲ့အုပ်ချုပ်ရေးမှူးကဒီကနေ့ပြောပါတယ်။လူ90လောက်ခိုလုံနေတဲ့အဲ့ဒီစာတင်ကြောင်းဟာလုံးဝပျက်စီးသွားတယ်လို့ဆိုပါတယ်ခင်ဗျာ။